ချူတောင်းဤလောကုတ္တရာခက်စစ်ခက်ရများအမှတ်7 28မိနစ်ဝိပဿနာအလုတ်စစ်မှန်လင်ဉာဏ်ဖြစ်ပေါ်ဖို့အမတင်ကပ္ပမဲ့ခင်ဓမ္မဝိဇ္ဇယတန်ဖိုးစဉ်တို့နှင့်ကံ့ညီစေရမည်ဖြစ်ခြင်းအကြောင်းဒိဋ္ဌိဒေဋ္ဌမတ္တန်ကျင့်စဉ်အကြောင်းဖော်ပြသည့်ကျွန်ုပ်၏ဆောင်းပါးများကိုဖတ်ရှု၍နှစ်တက်သဖြင့်စံတက်လေ့ကျင့်ကြသည့်ဓမ္မမိတ်ဆွေများထံမှရရှိသောပေးစာများတွင်ဤကျင့်စဉ်ဤခက်ခဲခြင်းအကြောင်းအချို့သောအလုံများကဲ့သို့ယတ္တတတပတ်များအတွင်တိရိတတာတိုးတက်ခြင်းရှိသည်ကိုမတွေ့ရကြောင်းသတိဖြင့်ပါရှိလေသည်ကျွန်ုပ်သည်ဝိပဿနာအလုံနှင့်ဓမ္မထာအလုံတို့ဤခြားနာပုံအကြောင်းကိုစောင်းပါများစွာတွင်ထပ်တလဲလဲရေးသားဖော်ပြခဲ့ပြီးဖြစ်တော်လဲဤဘာဝနာနှမျိုးတို့ဤရောထွေးဆက်တင်ဖြစ်ရခြင်းမှာမြမပြီဗုဒ္ဓဘာသာတစ်လျှောက်လုံး၌ကျုံခဲ့ကြ၍တရားထုတ်ကြသောယောဂီများကိုယ်တိုင်သန္တဝဝဖြစ်လျက်ရှိကြသည်ဖြစ်သောကြောင့်ဤအကြောင်းကိုယခုတဖန်ထပ်မံရှင်းလင်းဖော်ပြခြင်းအပြင်ထပ်လွန်းသည်ဟု၍ဆိုကြလိမ့်မည်မဟုတ်ဟုမျှော်လင့်ပါသည်ရှိတံဤရည်ရွယ်ချက်အကြောင်းကျွန်ုပ်မှာအာနာပါနအလုတ်ကို၎င်းဒိဋ္ဌိဒိဋ္ဌမတ္တအလုတ်ကို၎င်းနှမျိုးလုံးစံတက်လေ့ကျင့်ခဲ့ပူ၍ထိုအလုတ်နှမျိုးတို့ဤလုပ်ပုံလုံးဤအပြင်၎င်းဖြစ်ပေါ်လာသောအကျိုးတရားအပြင်၎င်းဌာနာဘုံကိုသင်မြင်ချက်အနေဖြင့်မဟုတ်ပဲလက်တွေ့အနေဖြင့်သင်ပြပါမည်အာနာပါနအလုံးနှင့်တကွကတိုင်းအစရှိသောသမထဘာဝနာအလုံးမျိုးတို့မှာရှေးဥစွာမူတဲ့ကတည်းကခြေတိုင်တစ်ခုရှိရပါသည်နွားတကောင်ကိုပေါ့လို့ပဲသာလွတ်ထားသည့်အခါတွားကျင်ရသွား၍သူတို့ဘာဤလေစတိတို့ကိုစားမည်ဆိုရသဖြင့်ခြေတိုင်၌ခြေထားတကယ်တို့ယောဂီဤစိတ်မှလည်းအတန်နေရာလုံးကအကျင့်ပါလာခဲ့သည့်အတိုင်းရောက်တတ်ရရာတွေ့ကြရရှစ်တောင်းခုံလွာပြေးသွားခြင်းမပြုတ်စိမ့်တော့ငါအာနာပါနဖြစ်စေကတိုင်းအာယုံတစ်ခုခု၌ဖြစ်စေခြေတိုင်အနေဖြင့်ခြေထားရပါသည်ထိုကဲ့သို့တစ်ခုတည်းသောအာယုံ၌တည်ထားခြင်းကြောင့်စိတ်သည်ငြိမ်သက်လျက်ရှိသည့်အခါသမာဓိကောင်းလာသည်ဟုဆိုရပါသည်သမထာတည်းဟုသောဤကျင့်စဉ်ဤရွယ်ချက်မှာစိတ်ကိုတည်ငြိမ်အောင်ပြုလုပ်ရန်ဖြစ်၏သမာဓိဤစန့်ကျင်ဘက်သဘောတရားမှာဥဒိစ္စစိတ်ပြန့်လွင့်ခြင်းပင်ဖြစ်၍တမာတိကောင်းလာသောအခါဥဒိစ္စတိဟုသောနိဝရဏကိုနိုင်နှင်းသည်ဟုဆိုပါသည်ရည်ရွယ်ချက်ခြားနာပုံအကြောင်းဒိဋ္ဌိဒိဋ္ဌမတ္တမှစ၍ယတိပဋ္ဌာန်၄ပါးတိဟုသောဝိပဿနာအလုံးမျိုးမှမူတခုတည်းသောခြေတိုင်ဟု၍အတိအကျမထားဘဲအာယုန်နှင့်အာရမဏိကပြင်နှင့်အတွင်တိုက်ခိုက်မိတိုင်းဖြစ်ပေါ်လာသည့်အချင်းအရာကိုစောင့်ကြည့်ဆင်ခြင်ရသောတတိရှိရပါသည်ဒိဋ္ဌိဒိဋ္ဌမတ္တန်ကျင့်စဉ်၌အာယုန်တို့သည်တမျိုးတည်းမဟုတ်ဘဲ6မျိုးရှိရာတုဒ္ဒဝါယနှင့်တူတိုက်ခိုက်မှုများကိုစောင့်ကြည့်ဆင်ခြင်ရခြင်းဖြစ်၍ကြောင်းလဲမှုအလွန်များပြားလာပါသည်ဤကျင့်စဉ်ဤအဓိကရွယ်ချက်မှာအဆိုပါအပြောင်းလဲများကိုမလွတ်တမ်းစောင့်ကြည့်နိုင်သည့်တတိမွေးမြူရန်ဖြစ်၏တခုတည်းသောအာယုန်၌စူးစိုက်ထားဖို့မလိုဘဲကြောင်းလဲတိုင်းကြောင်းလဲတိုင်းလိုက်၍လိုက်၍စောင့်ကြည့်ရန်ဖြစ်၏တတိဤစန့်ကျင်ဘက်တဘောတရားမှာပမာဒမိခြင်းဖြစ်၍ဤကျင့်စဉ်သည်မိခြင်းကိုတိုက်ဖြတ်တော့ကျင့်စဉ်ဖြစ်ပေသည်ပြန့်လွင့်ခြင်းကိုတိုက်ဖြတ်သည့်သမာဓိအလုံးနှင့်မိခြင်းကိုတိုက်ဖြတ်သည့်တတိအလုံးတို့၏ခြားနာပုံကိုသဘောပေါက်အောင်စဉ်းစားသင်ကြသည်ခက်ပုံနှင့်လွယ်ပုံအကြောင်းအလုံးလုံးရာ၌တမထဖြစ်သောခြေတိုင်ပါဠိအလုံးမျိုးတဲ့ခြေတိုင်မပါဠိဝိပဿနာအလုံးမျိုးသည်ပေါ်မူခက်ခဲခြင်းကိုလက်တွေ့ကြုံခဲ့ရပါသည်အာနာပါနအလုံးမျိုးလှုပ်စင်ကကျွန်ုပ်သည်၃ရက်ခန့်ကြိုးစားလိုက်တော့အခါတွင်ကမ္မထံအာယုံပေါ်၌တဏှာဤခမ်းမြတစ်ဆက်တည်းတည်နေနိုင်ခြင်းကိုကြုံရပါသည်ကျွန်ုပ်ထက်တတ္တိကောင်းသောယောဂီများလည်းရှိကြသည်ဟုယုံကြည်ပါသည်တို့ရတွင်ဒိဋ္ဌိဒိဋ္ဌမတ္တန်တိဟုသောဝိပဿနာအလုပ်တွင်မူကားအာယုံနှင့်အာရမဏိကတိုက်ခိုက်တိုင်း၅မိနစ်ခန့်အစမပြတ်ဒလဇက်လိုက်၍စောင့်ကြည့်နိုင်ရန်ပင်လာပေါင်းများစွာကြိုးစားရပါသည်ကျွန်ုပ်၏လက်တွေ့မှာခြေတိုင်ပါတော့ကျင့်စဉ်သည်ခြေတိုင်မပါတော့ကျင့်စဉ်တဲ့လွယ်ကူပါသည်ဤဒီမှာတဘာဝအတိုင်းပင်ဖြစ်ပါသည်ခြေတိုင်၌ခြေထားသည်ဆိုကြတဲ့ကခြေတိုင်မပါတော့အလုတ်ထက်လွယ်ကူမည်မှာသိနိုင်လောက်ပါသည်တို့ဆိုရင်ခဲရင်သောအလုတ်မျိုးတဲ့လွယ်ကူသောအလုတ်မျိုးကိုလှုပ်ထိုက်သည်မဟုတ်ပါလောဟုသောရကတက်မည်ဆိုကတဲ့နိုင်ခွင့်ရှိပါသည်တမာရီတော်ယထာဘူတံ အကျိုးတရားချင်းတူညီပါမူခဲရင်တော့အလုံမျိုးထက်လွယ်ကူတော့လုံနည်းမျိုးကိုနေချင်းထိုက်ချင်းမှာရင်းစရာမရှိတော့ပြဿနာတရားဖြစ်ပါ၏တို့ရာတွင်တမထအလုံမှဖြစ်ပေါ်လာသည့်သမာဓိဒီဟုသောအကျိုးတရားနှင့်ဝိပဿနာအလုံမှဖြစ်ပေါ်လာသည့်အပ္ပမဒာဒီဟုသောအကျိုးတရားတို့သည်မတူညီကြပါသမာဓိဤအဆုံးစွန်သောအကျိုးတရားမှာဇံအပင်ဉဏ်ဖြစ်ရာအပ္ပမဒတတိတရားမှပေါ်ထွက်လာသောအကျိုးတရားမှာပညာဉဏ်ဖြစ်၍၎င်းပြင်မဖို့နိဗ္ဗာန်သို့ဆက်ရန်ဝါနိဗ္ဗာန်ကိုမြင်ရန်ဖြစ်ပါသည်သမာဓိတော်ယထာဘူတံပဇာနာတိသမာဓိဖြင့်ဟုတ်မှန်သောတရားကိုသိဤဟုသောပါဠိတော်အထောက်ထားကလည်းရှိပေသောကြောင့်တရားထုတ်ရာတွင်သမာဓိကိုအလေးပေး၍ပြောဟောတတ်သူများလည်းရှိကြပေသည်မေခင်၈ပါး၌၎င်းဘုဇင်၇ပါး၌၎င်းဘု၅ပါး၌၎င်းတမာတိပါအာဒီကြီးဖြစ်သောကြောင့်တမာတိပါမမေဖို့နိဗ္ဗာန်ဆိုင်နိုင်ခြင်းကယုံမားပွေရာမရှိပါတို့ရာတွင်ပရမတ္ထတဘာဝကိုတမာတိကပင်မြင်နိုင်တကဲ့သို့ယူဆပါလျင်တဘာဝကြလိမ့်မည်မဟုတ်ပါအရေးအကြီးဆုံးအလုတ်အကြောင်းဤအကြောင်းကိုဥဒါဟရုံဆောင်ပါဦးမည်နေရောင်၌မှန်မလူးကိုကင်ထား၍မှန်တဖက်တို့ထိုးဖောက်သွားသည့်အလင်းရောင်သည်ဝါကွန်းပေါ်တို့ကြာသည့်အခါအဆိုပါအလင်းရောင်သည်ကြဲကြဲပြန့်ပြန့်ရှိပါလိမ့်မည်ဤတွင်မှန်မလူးကိုလက်ဖြင့်ပြုပြင်ပေး၍အလင်းရောင်ကိုကျင်းတဲ့ခြင်းအောင်လှုပ်ပေးခြင်းအဖြစ်စွစုကလေးဖြစ်သွားသည့်အခါဝါကွန်း၌မြည်ဆွဲခြင်းကိုတွေးမြင်ဘူးကြပေလိမ့်မည်သမာဓိဟူသည်မှာပြန့်ကျဲလျက်ရှိသောအလင်းရောင်ကိုကျင်းသွားအောင်စုပေးရခြင်းနှင့်တူပေရာမိဆွဲစီတော်တတ္တိမှာအလင်းရောင်ပင်ဖြစ်ပါသည်ထိုအလင်းရောင်သည်ပြန့်ကျဲလျက်ရှိသောအခါ၌ဝါကွန်းတွင်မိဆွဲအောင်မတတ်နိုင်ပဲတည်ငြိမ်ဆူးဆိုင်သောအခါမှဆွဲလောင်နိုင်စေတကယ်တို့ထိုနည်းအတူတရားထုတ်သောယောဂီစိတ်သည်လည်းတည်ငြိမ်ဆူးဆိုင်သောအခါတွင်မှနိဗ္ဗာန်ကိုဉာဏ်ဖြင့်ထိုးထွင်း၍သိမြင်နိုင်ပါသည်တို့ရာတွင်နိဗ္ဗာန်ကိုမြင်သောအချင်းအရာသည်သမာဓိဟုမဆိုတင့်ဉာဏ်တို့မဟုတ်ပညာဖြစ်ပါသည်သမာဓိကောင်းကျင်တိုင်းကောင်းစေဉာဏ်ပေါ်မလာရင်နိဗ္ဗာန်ကိုမမြင်နိုင်ဟုဆိုတင်ပါသည်ဤဥဒါဟရုံကိုသင်ခြင်းသုံးတတ်ပါရင်သမာဓိသည်အရေးမကြီးမလိုအပ်ဟုဆိုလိုခြင်းမဟုတ်ပါသမာဓိနှင့်ကြီးလည်းမပြီးသမာဓိတက်တက်ဖြင့်နိဗ္ဗာန်ကိုမြင်နိုင်သောတတ္တိမရှိခြင်းကိုသာဖော်ပြလိုခြင်းဖြစ်ပါသည်ထို့ဖြစ်လျှင်နိဗ္ဗာန်ကိုမြင်နိုင်သည့်ဉာဏ်တို့မဟုတ်ပညာဖြစ်ပေါ်လာစေခြင်းကမိဒီအချင်းရာသည်အရေးအကြီးဆုံးဖြစ်ပါသည်ဟုမင်းညာအံတမာတတိအလုတ်ပင်ဖြစ်သည်ဟုဖြစ်ဆိုရပါလိမ့်မည်ဗုဒ္ဓ၏မှာတော်မူချက်အကြောင်းတမာတိသည်ဥဒိစ္စစိတ်ပြန့်လွင့်ခြင်းကိုဖြိုဖျက်နိုင်ခြင်းပြည်ငြိမ်သောစိတ်ဖြစ်စေနိုင်ခြင်းကို၎င်းတမာတတိသည်မိလျော့နေခြင်းကိုဖြိုဖျက်စေနိုင်ခြင်းကို၎င်းအထက်တွင်ဖော်ပြခဲ့ပြီးဖြစ်ရာစိတ်ပြန့်လွင့်ခြင်းနှင့်မိလျော့ခြင်းသည်ဟုသောအချင်းအရာနှစ်ခုတို့၏ခြားနာခြင်းကိုလည်းဖော်ပြခဲ့ပြီးပါသည်စိတ်ပြန့်လွင့်ခြင်းသည်ဇံအပင်ဉ္ဇဉ်ဓမ္မများ၏ယန္တုကြီးဖြစ်၍မိလျော့ခြင်းပမာဒတရားသည်ဝိပဿနာအလုဓမ္မ၏ယန္တုကြီးဖြစ်ပါသည်စိတ်ပြန့်လွင့်ခြင်းသည်ဟူသောချိုးငယ်မှုထက်မိလျော့ခြင်းသည်ဟူသောချိုးငယ်မှုသည်တာ၍အရေးကြီးပုံကိုအထောက်အထားဖြင့်သင်ပြပါဦးမည်ဗုဒ္ဓပရိနိဗ္ဗာန်ဆံဝင်တော်မူကနည်း၌နောက်ဆုံးသောစကားအနေဖြင့်မှာထားတော်မူခဲ့သည့်ပါဠိတော်၏အဓိပ္ပာယ်မှာအကြောင်းတိုက်ဆိုင်ခိုင်း၌ဖြစ်ပေါ်လာသောသင်္ခါရတရားယုံနံတရားတို့သည်ပြတ်တတ်သောသဘောရှိသည်ဤချင်းအရာကိုမမေ့ကြနှင့်ဟူသည်ပင်ဖြစ်၏ဗုဒ္ဓ၏ဤမှာထားတော်မူချက်ကိုအချို့ကပြတ်တတ်သောသဘောရှိသည်ထို့ကြောင့်ဒါနသီလစသောကုသိုလ်ကောင်းမှုများပြုကြဖို့မမေ့ကြလင်နည်းဟုဗာရာပြန်ဆိုကြသေးသည်နောက်ဆုံးဖြစ်သောအချိန်တွင်ဗုဒ္ဓကအမောခံပြီးမှာတော်မူခဲ့ခြင်းမှာဒါနအလုတ်တီလာအလုတ်မျိုးလောက်မဟုတ်နိုင်ရှေးမှပါခဲ့သည့်ပြက်တတ်သောသဘောရှိသည့်တဘာဝကိုမမေ့ကြလေနည်းဟုမှာတော်မူခြင်းဖြစ်လေသည်ဗုဒ္ဓကတင်တို့ဤစိတ်မပြန့်လွင့်စေနည်းဟုမှာတော်မမူမမေ့ကြလေနည်းဟုမှာတော်မူခဲ့သည့်အဖြစ်ကိုထောက်ချင်းအဖြစ်သမာဓိအလုတ်တဲ့အပ္ပမာဒမမေ့မလျော့ခြင်းတတိရှိခြင်းသည်ဟုသောအချင်းရာသည်ပုံမအရေးကြီးကြောင်းထင်ရှားလာပေသည်ကြည်ညိုပွဲဆောင်သောအချင်းအရာအကြောင်းတမာတိမွေးမြူ၍စိတ်အားကောင်းအောင်လှုပ်ကြတော်နည်းမျိုးမှာအိန္ဒိယပြည်တွင် ဗုဒ္ဓပွင့်တော်မမူမီကလည်းရှိ၍ယခုလက်ထက်တိုင်လည်းဆက်လက်တည်ရှိသည်ဟုသိရ၏တမာတိတက်တက်လေ့ကျင့်ခြင်းအဖြစ်ဝေဘာဝစိတ်အားကောင်းလာနိုင်သည်ဆိုခြင်းမှာအနောက်တိုင်းသားများပင်နားလည်လာကြပြီဖြစ်၍အလေးအကျင့်ပြုလုပ်သူများရှိနေကြလေပြီအလွန်ကြီးမားသောတမာတိရှိလာသည့်အခါတခုတည်းသောအာယုန်၌ကြာရှည်စွာစူးစိုက်နိုင်သည့်ဧကဂတကြနေနိုင်သည့်ဖြစ်၍တကုတ္တတိသူများရရှိခြင်းကိုလည်းလက်ခံကြရလေပြီကျွန်ုပ်၏ထင်မြင်ချက်တစ်ခုမှာလောကုတ္တရာမဖက်ပဲလောကီတမာတိတက်တက်ပင်ဖြစ်စေအောင်အိန္ဒြေအပါဝင်အလွန်တည်ငြိမ်သောစိတ်ရှိနေသည့်အတွေ့အကြုံတမန်သောတပန်အရိယတဦးတယောက်ထက်ပင်ကြီးညိုပွဲဆောင်နိုင်သည်ဟုယူဆသည်တမန်သောတပန်ဟူသည်မှာနိဗ္ဗာန်ကိုတစ်ချိန်မြင်ဘူးတော်လဲကာမဂုဏ်အာယုမျိုးတို့မှလွတ်မြောက်နိုင်သေးသည်မဟုတ်ပေရာယူဆအစုံလောကီတမာတိကြောင့်ပထမဇန်ရသည်ဆိုရင်ဇန်မလျှောမီအတွင်သားစိတ်မယားစိတ်မရှိဘူးဆိုတော့ကြောင့်သောတပန်အရိယာရိုးရိုးထက်ကြီးညိုပွဲဆောင်နိုင်ခြင်းမှာအံ့ဩပွဲမရှိဟုဆိုထိုက်ပါသည်ဘုဇင်ခုနှစ်ပါးအရေးကြီးပုံအကြောင်းတမာတိနှင့်တတိတို့အကြောင်းကိုသူတတိနှင့်တူဆံရဆံရရှိတတ်ပုံနှင့်တကွဖော်ပြပြီးနောက်မဆိုင်ဖို့ဆိုင်ပေါရောက်ရန်အလို့ငါမူကတမာတတိဤအရေးကြီးပုံကိုဖော်ပြရပေအောင်မည်မဲ့ဖို့နိဗ္ဗာန်အတွက်ဆိုရင်ဘောဓိပက္ခယ38ပါးတို့၏အရေးကြီးခြင်းကိုယောဂီတိုင်းသိကြပြီးဖြစ်ရာတကယ်တကယ်အာထုလူလူများအတွက်မှာတတိပဌံ4ပါးတို့၏ရှေးဦးစွာအရေးကြီးခြင်းကိုလည်းသိကြပြီးဖြစ်ပေလိမ့်မည်တတိပဌံ4ပါးအတိုင်းအာထုတည်ဖြစ်စေဒိဋ္ဌိဒိဋ္ဌမတ္တဏီအယအာထုတည်ဖြစ်စေရှေးဦးစွာအခြေတည်လိုက်သည်ဆိုရင်ဘုဇင်9ပါးအယအစပြုရခြင်းအကြောင်းကိုရှင်းလင်းဖော်ပြလိုပါသည်ဤလက်ထက်၌တရားထုတ်ကြတော့ယောဂီများအတော်များလျက်ရှိကြတော့လဲဘုဇင်ခုနှစ်ပါးတို့ဤအရေးကြီးခြင်းကို၎င်းမိမိတို့အားထုတ်တော့လမ်းစဉ်ဒီဘုဇင်ခုနှစ်ပါးနှင့်ကိုင်းညီခြင်းကို၎င်းရှင်းလင်းဖော်ပြသည့်နိပြစရာမျိုးရှားပါးခြင်းကိုတွေ့ရသည်မှာဝန်းနေပွေရာတရားဖြစ်ပေတော့ဒီဘုဇင်နှင့်ကိုက်တော့ကျင့်စဉ်အကြောင်းဒိဋ္ဌိဒိဋ္ဌမတ္တံမြင်္ဂမတ္တ၊ကြာကမတ္တဒီဟုတော့ကျင့်စဉ်၌ယောဂီဒီစတင်၍တရားထုတ်တော်မူဆိုကြတဲ့ကမြင်ယုံကလေးမြင်တတ်အောင်တို့မဟုတ်ကြားယုံကလေးကြားတတ်အောင်ကြိုးစားရပေတော့ဒီလူတ္တဝါဒီအစဉ်တစ်ခုခုကိုမြင်လိုက်ရသည်ဖြစ်စေအတန်တစ်ခုခုကိုကြားလိုက်ရသည်ဖြစ်စေအကျဉ်းချင်းရေးသားဖော်ပြခဲ့ဘူးဒီအတိုင်းရှေလျားတော်စိတ်ကူးများဝင်နေကြထုံးစံဖြစ်၏ထို့မှတစ်ပါးလဲတ္တဝါဒီဖြစ်ပြီးတော့အသေးအကြောင်းကို၎င်းမဖြစ်သေးတော့ဝါဖြစ်ကောင်းမှဖြစ်မည်အနာဂတ်အကြောင်းကို၎င်းစဉ်းစားစိတ်ကူးခြင်းဖြင့်အချိန်ဖြုန်းတတ်၏ထိုကဲ့သို့သောကြံစည်တွေးတောမှုမျိုးမဖြစ်လာစေခြင်းကတတိဖြင့်ဆောင်းထိန်ထားရ၏ဝါတတိရှင်သောစိတ်မျိုးရှိစေရ၏ဤဒီကဘုဇင်ခုနှစ်ပါးတွင်နမတ္တဖြစ်သည့်တတိတံဘုဇင်ပေတည်းဆိုလိုခြင်းမှာဒိဋ္ဌိဒိဋ္ဌမတ္တံဒီဟုသောကျင့်စဉ်ဤလုပ်ငန်းကိုအစချီလိုက်သည်ဆိုကြတဲ့ကဘုဇင်ခုနှစ်ပါးနှင့်အစဉ်လိုက်ဘဝဝင်အံကြကိုင်းကြီးလျက်ရှိသည်ဟုဆိုလိုသည်ဘုဇင်အစဉ်စစ်တဲ့ရပုံအကြောင်းဘုဇင်ခုနှစ်ပါးအနက်တွင်တတိတံဘုဇင်သည်နမတိဖြစ်သည့်အတိုင်းဒိဋ္ဌိဒိဋ္ဌမတ္တံကျင့်စဉ်အရာအာထုတ်သောယောဂီသည်ဤအရာကိုရှုခြင်းထိုအရာကိုမှတ်ခြင်းစသည်ဖြင့်ထူးထူးထွေထွေလှုပ်ဖို့မလိုဘုဇင်ကညွှန်ပြသည့်အတိုင်းတတိတစ်ခုတည်းသာလျှင်စောင့်ဖို့တတိမွေးဖို့တတိမလွတ်စေဖို့လိုအပ်ပေသည်တတိတရားနှင့်ပတ်သက်၍ကိုတွေ့ချင်းရာတစ်ခုကိုဖော်ပြရတော့တတိဤတဘာဝမှာတစ်ချက်တစ်ချက်တွင်သာပေါ်လာတတ်သောအလေးရှိပြတ်တောင်းပြတ်တောင်းဖြစ်နေတတ်၏ဤတွင်ဝရိယ၏အကူအညီကိုယူရ၍နမနစ်ဖြစ်သည့်ဝရိယတံဘောဇဉ်ဝင်လာရလေတော့သည်ဆိုလိုခြင်းမှာတတိတံဘောဇဉ်နှင့်ပြည့်စုံပါပြီဆိုတော့လေပြတ်တောင်းပြတ်တောင်းဖြစ်တတ်သောကြောင့်အစမပြတ်တရဇက်ဖြစ်နေတော့မိလျော်မှုမရှိတော့တတိမျိုးဖြစ်စိမ့်တော့ငါဝရိယ၏အကူအညီကိုယူဖို့လိုပါသည်ဤနေရာ၌စိတ်တဘာဝကို၌ကဖြစ်ချီပြက်ချီရှိတတ်တော့ကြောင့်တတိတရားဟူဒီမှာလဲတရဇတိမဖြစ်နိုင်ဟု၍သောရကမတက်တဲ့မှာလက်ဖြစ်တဲ့အတွက်အတွင်ဂရေတသိမ့်ချုပ်ချင်းသည်ဟုသောအဘိဓေကတမျိုးဖြစ်ပါသည်လက်ကျင့်ထားပြီး၍ဝရိယစိုက်သောယောဂီအဖို့ရာ၌တမနစ်နှမနစ်ငါးမနစ်စသည်ဖြင့်မိလျော်မှုတော့မဟုတ်လက်ဟင်းမှုမရှိစေပဲတတိဆောင်ရရှိသည်ဟုဖြစ်နိုင်ပါသည်ထိုအချိန်ကာလအတော်အတွင်း၌ စိတ်ဤဖြစ်ချုပ်မှုကဂတိပေါင်းဂတိကရာဖြစ်နိုင်ပါသည်ဒိဋ္ဌိဒိဋ္ဌမတ္တံကျင့်စဉ်သည်ရှေးဥစွာတတိဖြင့်မတည်၍ထိုနောက်တွင်ဝရိယ၏အကူအညီယူအပ်ပုံမှာဘုဇင်ခုနှစ်ပါး၏အစီအစဉ်အတိုင်းကိုင်းညီလျက်ရှိပါသည်ဓမ္မဝိဇ္ဇယတန်ဖိုးစဉ်အရေးကြီးပုံအကြောင်းထို့နောက်နံပါတ်3ဖြစ်သည့်ဓမ္မဝိဇ္ဇယတန်ဖိုးစဉ်နှင့်ကိုင်းညီရအောင်မည်ဖြစ်ရာဤဘုဇင်နှင့်ပတ်သက်၍နိပြစရာတို့အကျေတဝင့်ဟောပြခြင်းနေပါလာတော်လဲစင်စစ်အားဖြင့်မူဥပဒနာတရားအထုတ်တော်ယောဂိများအဖို့ရ၌အရေးကြီးဆုံးတစ်ခုဖြစ်သည့်ဘုဇင်တစ်ပါးဖြစ်ချေသည်တမထဘာဝနာလုပ်ငန်းမျိုး၌ဓမ္မဝိဇ္ဇယတန်ဖိုးစဉ်မပါဘဲအလုံးလုံး၍ဖြစ်နိုင်တော်လဲဥပဒနာဘာဝနာအလုံးမျိုး၌မူဓမ္မဝိဇ္ဇယတန်ဖိုးစဉ်မပါဘဲမက်ဖို့နိဗ္ဗာန်ကိုမဆိုထားပြီဥရိယပိယဉဏ်စစ်စစ်ပင်ဖြစ်နိုင်ဖို့ခဲယဉ်လာသည်တမထကြောင့်ဉာဏ်မပေါ်နိုင်ခြင်းအကြောင်းအထူးအရေးတကြီးတတိပေးလိုသောအချက်မှာမက်ဖို့နိဗ္ဗာန်ကိုရည်မှန်းသည့်ဝိပဿနာကျင့်စဉ်အလုပ်ဟူဒီမှာဉာဏ်ပေါ်လာအောင်လုပ်ယူရသောအလုပ်မျိုးဖြစ်ပါသည်တမထအလုပ်မျိုးကဲ့သို့ဒုံတိတိလုပ်၍ဖြစ်သောအလုပ်မျိုးမဟုတ်ခြင်းကိုရှေးဥစွာနားလည်သင်ကြ၏ဥပမာတမထအလုပ်ဖြစ်သည့်ပထဝီကတိုင်းစီဖြန်းသည်ဆိုပါစို့ထိုယောဂီသည်မိမိ၏ကတိုင်းအာယုံမှတပါမိဒီအာယုန်တို့မြစိတ်မရောက်စေပဲတဆူတဲ့တဆိုင်တဲ့ဧကဂ္ဂဒါကြအောင်ကြိုးစားယူရ၏တူဤစိတ်သည်ပထဝီကတိုင်း၌တာတည်လျက်ရှိ၍ပထဝီဤတဘောတရားကိုလည်းနားမလဲနားလဲဖို့လည်းမလိုချင်ထိုတူအဖို့ရ၌စူးစိုက်နိုင်လေလေတူအလုတ်အတွက်တန်မိုးရှိလေလေဖြစ်၍တောင်းတောင်းဤဤအလီလီအလာလာတော့အချင်းရများကိုဂယုဆိုင်ဖို့မလိုချင်တို့ဆိုရင်သူဤတမာတိတိကြီးထွားသည့်ထက်ကြီးထွားလာ၏တို့ရတွင်တမာတိတိဝိပဿနာဉာဏ်လည်းမဟုတ်ဘာဉာဏ်များလည်းမဟုတ်တည်ငြိမ်ခိုင်မြဲမှုတက်တက်မြဖြစ်လေသည်ပထဝီကတိုင်းရှုခြင်းအဖြစ်အဘယ်ကြောင့်ဉာဏ်ဖြစ်ပေါ်၍မလာနိုင်ပါသည်နည်းဟုမေးပွဲရရှိအကြောင်းမူကားဉာဏ်ဖြစ်ပေါ်လာစေရအောင်ဓမ္မဝိဇ္ဇယတန်ဖိုးစဉ်တည်းဟုသောအင်္ဂါရနှင့်မပြည့်စုံသောကြောင့်ဟု၍ဖြေဆိုရပါမည်ဓမ္မဝိဇ္ဇယတန်ဖိုးစဉ်၏အဓိပ္ပာယ်အကြောင်းဓမ္မဝိဇ္ဇယတန်ဖိုးစဉ်သည်ဟူသောအချင်းရာသည်အဘယ်လိုနည်းဟုမေးလျင်ဉာဏ်ဖြစ်ပေါ်လာရအောင်အရင်ခံထားရသောစိတ်ထားမျိုးဟု၍ဖြေဆိုရပါမည်။ဥပမာမရောက်ဖူးသောမျိုးတစ်မျိုးတို့လူနှစ်ယောက်အတူတကွယောက်ျားရာတွင်တစ်ယောက်ကအမတ်မဲ့နေ၍အမတ်မဲ့ကြီးတတ်သောဝါဒနာရှိသည်ဆိုအပ်အခြားတစ်ယောက်ကမင်းမင်းမြန်မြန်စူးစမ်းဆင်ခြင်တတ်သောဝါဒနာရှိသည်ဆိုအပ်ထိုသူနှစ်ယောက်တို့သည်အတူတွား၍အတူကြည့်ပြီးအတူပြန်လာကြစေကမူထိုမျိုးအကြောင်းနှင့်ပတ်သက်၍တိခဲ့ကြပုံချင်းမတူသည့်အဖြစ်ကိုနားလည်နိုင်ကြပေလိမ့်မည်တရားထုတ်တော်ယောဂီအဖို့မှလည်းထိုကဲ့သို့သောအချင်းရာမျိုးလိုအပ်သည့်ဖြစ်ရာထိုတဘောတာမျိုးတည်ပင်လျှင်ဓမ္မဝိဇ္ဇယတန်ဖိုးစဉ်ဖြစ်လေသည်စူးစမ်းဖို့လိုအပ်ခြင်းအကြောင်းအချင်းတူသည်ဒိဋ္ဌိဒိဋ္ဌမတ္တဉ္ဇီယအာထုတ်သည့်ဆိုအပ်တတိတံဘောဇဉ်နှင့်နှင့်ဝရိယတံဘောဇဉ်တို့ဖြင့်ပြည့်စုံပါသည်ဆိုစေအောင်နံပါတ်3ဖြစ်သည့်ဓမ္မဝိဇ္ဇယတံဘောဇဉ်သည်ဟူသောစူးစမ်းဆင်ခြင်တတ်သည့်သဘောထားမျိုးရှိဖို့လိုအပ်ပေသည်အချို့ဆရာများကဘာမှမစဉ်းစားလေနှင့်ညွန်ပြတော်လမ်းစဉ်အတိုင်းသာဖြည့်၍လုပ်လေလောဟုဩဝါဒပေးတတ်ကြလေသည်ဤဩဝါဒမှာတဝဲမြတာမှန်ကန်သည်ဟုဆိုသင့်၏မိမိ၏လုပ်ငန်းနှင့်မပတ်သက်သောเจ้าอย่าเมียကိုစဉ်းစားဆင်ခြင်ခြင်းအဖြစ်အချိန်မဖြုံးထိုက်ခြင်းကမှန်ပါသည်တို့ရတွင်ယောဂီဤကျင့်စဉ်အတိုင်းအားထုတ်စဉ်နံယုံနှင့်ပတ်သက်သည့်အတွေ့အမြင်များပေါ်လာခြင်းကိုမူစူးစမ်းသောသဘောမျိုးထားဖို့လိုအပ်ပါသည်ဉာဏ်ပေါ်လာတတ်ပုံအကြောင်းဥပမာဒိဋ္ဌိဒိဋ္ဌမတ္တံကျင့်စဉ်အရာအားထုတ်ရတွင်မြင်ကမတ္တကြာကမတ္တများလောက်တာစိတ်ထားတတ်လာသောအခါ၌မြင်ကြည်တလက်ကြားကြည်တလက်နံကြည်တလက်စသည့်ဖြင့်အာယုံပြုလျက်ရှိစဉ်ယောဂီဤစိတ်ထဲ၌တိစိတ်ကလေးတွေတစ်ခုပြီးတစ်ခုဖြစ်နေကြည်ဒီတကားဟုသောဉာဏ်ပေါ်လာတတ်ပါသည်ဤတွင်နောက်ကတိစိတ်ဝင်လာတော့ရှေ့ကတိစိတ်ကိုတွန်းထုတ်လိုက်တယ်လို့နေရာဖယ်ပေးလိုက်ရပါတကားနေရာဖယ်ပေးလိုက်တဲ့တိစိတ်ကလေးဟာကဘယ်စီရောက်သွားပါလိမ့်ဟုသောစူးစမ်းသောဓမ္မဝိဇ္ဇယတန်ဖိုးစဉ်တဘောဝင်လာသည့်တွင်လက်ဆက်တတ်တော့နေရာဖယ်ပေးလိုက်ရတဲ့တိစိတ်ကလေးဟာကတခြားနေရာမှာစုပုံပြီးနေတာလည်းမဟုတ်ရှိလည်းမရှိတော့ နောက်ဝင်လာမည်တိစိတ်ကလေးတွေကလည်းအခြားတဏီယာမှစောင့်နေကြတာလည်းမရှိသူအလဲနဲ့တူဖြစ်ဖြစ်ပြီးပျောက်ပျောက်သွားကြတာပါပဲလားအစရှိသည့်ဉာဏ်မျိုးဖြစ်ပေါ်လာတတ်ပေသည်ထို့ကဲ့သို့ဉာဏ်မျိုးပေါ်လာခြင်းသည်ပေါက်ပေါက်လှော်တကဲ့သို့ဖြစ်နေသည်ဆိုသောအထင်မျိုးထက်ဥပဒနာဉာဏ်ပီတာ၍တမိုးရှိလာခြင်းကိုနားလည်သိကြပေသည်မရှိဘဲမဖြစ်သောစင်ကြင်မှုအကြောင်းတဖန်ဆက်လက်၍အာထုတ်ပြန်ရာတွင်ယောဂီသည်မြင်ကမတ်တက်ဇာကမတ်တက်ဖြင့်တစ်လျှောက်လုံးနေနိုင်မည်မဟုတ်ဘဲကြံစည်စိတ်ကူးမှုများလဲတတိပေါ်လျော့သောအခိုက်အတန့်များတွင်ဝင်၍လာပေလိမ့်မည်ဥပမာခွေးအောင်နံကြားလိုက်ရာမှဟိုဘက်အိမ်ကခွေးထင်တယ်တနေ့ကငါကလေးကိုကြိုက်တဲ့ခွေးနဲ့တူရဲ့ကြိုက်တတ်တဲ့ခွေးကိုမွေးထားပြီးချီလို့နောင်လို့မထားဘူးတဲပေါ်လျော့တဲ့လူတွေပဲကိုနောက်တစ်ခါကြိုက်လာရင်တော့မခံနိုင်ဘူးစူးအားလိုက်မဲ့စက်တဖြင့်စိတ်ကူးမိရာတွင်ဒေါရစိတ်ကလေးဖြစ်လာပေလိမ့်မည်ဤတွင်တတိဝင်လာပြန်၍ဒိဋ္ဌိဒိဋ္ဌမတ္တံအလုတ်ကိုပြန်ကောက်လိုက်ရာတွင်ယောဂီသည်ဒေါရအတွက်ကြောင့်လွတ်လွတ်လပ်လပ်ဖြစ်နေတော့မိမိဤစိတ်ကိုတွေးရသည်ဖြစ်စေဒုတိမဟုတ်တတိယလိုက်သည့်နေ့တပြိုင်နက်မိမိဤစိတ်ထဲ၌တန်တန်နေ့တကွဖြစ်ပေါ်လာခဲ့သည့်ဟိုဘက်အိမ်ကခွေးနှင့်အိမ်ရှင်ပါကိုယ်ပြောက်သွားကြခြင်းကိုဖြစ်စေတွေးရတတ်ပေသည်ဤတွင်ယောဂီဤစိတ်၌ခွေးရောလူရောဘယ်ရောက်ကုန်ကြပါလိမ့်လက်ဆက်တတ်တော့အဟုတ်တကယ်ရှိကြတာမဟုတ်ပါပဲတကားငါကတတိလွတ်သွားခိုင်းမှုစိတ်ကူးဝင်လာပြီးခွေးတွေလူတွေပေါ်လာကြတာပါကလားတတိလွတ်တဲ့အခိုက်မှာတော့စိတ်ကူးတွေဝင်လာပြီးတကယ်ခွေးတကယ်လူတွေထင်နေပြီးငါမှာဒေါရတွေပါတွေဖြစ်လို့ပါတကားတကယ်လဲရှိတာမဟုတ်ဖဲနဲ့စေကူတတ်တဲ့အတွက်ကြောင့်ဒေါရဖြစ်ရတဲ့ဆိုတာရေစရာကြီးပါတကားစသည့်တန်မိုးရှိသောဉာဏ်အမြင်မျိုးပေါ်လာတတ်ပေသည်ဤနေရာတွင်ယောဂီသည်မစီမဆိုင်သောအကြောင်းအရာများကိုစဉ်းစားခြင်းမဟုတ်မိမိ၏ကျင့်စဉ်အပေါ်မှဖြစ်ပေါ်လာသည့်အတွေ့အကြုံများအကြောင်းကိုစဉ်ကျင်သုံးသပ်ခြင်းဖြစ်သောကြောင့်ဓမ္မဝိဇ္ဇာတန်မိုးစဉ်နှင့်ပြည့်စုံသည်ဟုဆိုလိုပေသည်ဝိပဿနာအလုံး၌နမိတ်ထင်သည့်မရှိခြင်းအကြောင်းသမထအလုံးနှင့်ဝိပဿနာအလုံးတို့၏ခြားနာချက်များအနက်ဘုဇင်အားဖြင့်ဓမ္မဝိဇ္ဇာတန်ဘုဇင်၎င်းမဂ်ကင်အားဖြင့်တမသင်္ကပ္ပမဂ်ကင်၎င်းအရေးအကြီးဆုံးအထင်ရှားဆုံးဖြစ်သည်ကိုတတိပြုတင်ကြပေသည်အထက်ပါဥပမာတို့ကိုစင်ကျင်ကြည့်လျှင်စူးစမ်းစင်ကျင်ခြင်းသည်ဟုသောဓမ္မဝိဇ္ဇာတန်ဘုဇင်သည်ယောဂီဤဉာဏ်ကိုဖွင့်ပေးတကယ်တို့ရှိသောကြောင့်အရေးတကြီးလိုအပ်ကြောင်းထင်ရှားသင့်ပေပြီးသမထအလိုမျိုးမူကဘာကိုမျှစူးစမ်းနေဖို့မလိုတထိုင်တည်းထိုင်ပြီးတခုတော့အာယုန်၌တစိုက်တည်းစိုက်နေဖို့တာအလုံးရှိ၏အတန်ကြာတော့ပောက်ပေါက်လော်ခြင်းစတော့သမထနမိတ်အထင်များပေါ်လာတတ်ပေရာ၎င်းကိုပင်ဖြစ်ပျက်မြင်ခြင်းဟု၍အဓိပ္ပာယ်ကောက်ယူကြသည်ဝိပဿနာလုပ်ငန်းစစ်မှန်ခဲ့လျင်နမိတ်ဟု၍ထင်သည်မရှိအထက်တွင်ဖော်ပြခဲ့သည့်ဉာဏ်အမြင်မျိုးသာလျှင်ပေါ်လာရလေသည်ထိုကဲ့သို့ဉာဏ်မျိုးပေါ်စေခြင်းကဓမ္မဝိဇ္ဇာတန်ဖိုးစဉ်နှင့်တမသင်္ကပ္ပတို့လိုအပ်ခြင်းဖြစ်လေသည်ရှင်းရှင်းရေးရလျှင်ဝိပဿနာအလုပ်ဟူဒီမှာဤတို့ဖြစ်သွားသည်ထိုတို့ဖြစ်သွားသည်ဘလောက်ကြာကြာလစ်သွားသည်ခေါ်မရအောင်ဖြစ်သွားသည်ဘာတွေမြင်ရသည်ဟုသောအချင်းရာမျိုးကိုအလိုမရှိနာယုတ်သည်ဟုသောလောကနှင့်ပတ်သက်၍ထူကဲ့သောဉာဏ်မျိုးဖြစ်ပေါ်ခြင်းများသာရှိပေသည်ထူကဲ့သောဉာဏ်ဟူဒီမှာလည်းယခင်ကအထင်မှားတွင်နှင့်ဆန့်ကျင်ဘက်ပြောင်းပြန်မြင်သွားသည့်အနုလောမဉာဏ်ကိုဆိုလိုသည်တမာတိအာကောင်း၍လစ်သွားသောယောဂီသည်၎င်းဆရာဖုံးတော်ကြီးကရှေးမှလမ်းခင်ပေးပြီးဤတိုင်းလိုက်၍အာယုံပြုသည့်ဖြင့်လစ်သွားသည်ဆိုသောကြောင်းသားသည်၎င်းပြောင်းပြန်လည်းမမြင်တဲ့တဲ့လည်းမမြင်ဘာကိုမှမြင်သည့်လက္ခဏာမရှိခြင်းတမာတိအာကိုတော်ခေအကြောင်း၁တတိတံဘောဇဉ်၂ဝရိယတံဘောဇဉ်၃ဓမ္မဝိဇ္ဇာတန်ဖိုးစဉ်သည်ဟူသောဘုဇင်၃ပါးတို့နှင့်လျော်ညီစွာအာထုတ်သောယောဂီသည်ရင့်ကျက်လာသောအခါ၌၄ပီတိ၅ပတ္တိ၆သမာဓိ၇ဥပက္ခတိဟူသောဘုဇင်၄ပါးတို့နှင့်အလိုလျောက်ပြည့်စုံလာခြင်းကိုတွေ့ရပေလိမ့်မည်လုပ်ငန်းစလျင်စခြင်းဘုဇင်၇ပါးလုံးနှင့်ချက်ချင်းပြည့်စုံရမည်ဟုမမျှော်လင့်ထိုက်ပေဘုဇင်၇ပါးအတိုင်းဆိုသောသမာဓိသည်နံပါတ်6၌တည်ရှိ၍အထုတလဲလေ့ကျင့်နေရတော့ဒီမဟုတ်ရှေ့ဆုံးမှအကြောင်းတရားဖြစ်တော့ဘုဇင်3ပါးတို့၌ရင့်ကျက်လာတော့အခါတွင် အလိုလျောက်ဖြစ်ပေါ်လာရခြင်းဖြစ်သည်ဟုနားလည်သင်ကြပေသည်။ဝိပဿနာလုပ်ငန်း၌တမာတိဟုသောစကား၏အဓိပ္ပာယ်မှာတခုတည်းသောအာယုန်၌ကြာရှည်စွာဧကဂ္ဂတာကြားနိုင်ဖို့မဟုတ်ပြန့်လွင့်ခြင်းမရှိဘဲတည်ငြိမ်သောစိတ်ရှိခြင်းကိုဆိုလိုသည်။အာယုန်တစ်ခုထဲ၌ကြာရှည်စွာဧကဂ္ဂတာကြားနိုင်သောတမာတိမျိုးမှာတမထဓမ္မ၏လိုအပ်ချက်မျှတာဖြစ်လေသည်။တမနစ်အတွင်း၌ကြားခြင်းမြင်ခြင်းနံခြင်းထိခြင်းစသည့်တို့ကိုတလဲစီ50ချိန်သိနိုင်ခြင်းမှာတမထဓမ္မတို့၏တမာတိမျိုးမလိုစဉ်စဉ်အဖြစ်တတိနည်းဝိရိယရှိလျင်လုံလောက်သောအလုံမျိုးဖြစ်လေသည်ဤတို့အားထုတ်ခြင်းအဖြစ်ရင့်ကျက်လာသောအခါတွင်တည်ငြိမ်ခြင်းသည်ဟူသောတမာတိသည်နံပါတ်6တွင်လိုက်ပါလာရမည်ဖြစ်လေသည်ဗုဒ္ဓရှိတော်မူစဉ်ကဇံအဘိညာဉ်အလုံးကတမထတမာတိအလုံးဖြင့်အစပြုကြသည်ဟုကြားရဘူးတော်လဲဤခေတ်တွင်မူတမာတိဖြင့်မသည်၍ပညာစခန်းတို့မရောက်ဘဲတမာတိနှင့်ပြီးဆုံးရသောဤမျိုးလဲပေါများလာသည်တတိပေးရခြင်းအကြောင်းဤခေတ်၌တရားထုတ်ကြသောယောဂီများအားတတိပေးလိုသောအချက်များကိုဏိဂုံးချုပ်အနေဖြင့်သင်ပြလိုသည်မှာ1မိလျော့ခြင်းသည်ဟုသောပမာဒတရားကိုတိုက်ဖြတ်သည့်တတိတရားသည်ယောဂီများဦးစားပေးကပြောကြကျင့်ကြတော့တမာတိတရားတဲ့ဝိပဿနာလုပ်ငန်းအတွက်အရေးကြီး၍ဦးစားပေးထိုက်ခြင်းကိုသဘောပေါက်၍လက်ခံနိုင်ပါ၏လော2ဝိပဿနာအလုပ်အားထုတ်ရာတွင်တမာသင်္ကပ္ပမဲ့ခင်နှင့်ဓမ္မဝိဇ္ဇယတန်ဖိုးစဉ်တို့သည်မပါဘဲမဖြစ်သည့်အထိအရေးကြီးခြင်းကိုလက်ခံနိုင်ပါ၏လော3လက်ခံနိုင်ကြပါသည်ဆိုလျှင်လည်းမိမိတို့အားထုတ်လျက်ရှိသောကျင့်စဉ်သည်အထက်ပါမဲ့ခင်နေ၎င်းဘုဇင်နေ၎င်းကိုင်းညီဒီမကိုင်းညီဒီကိုစဉ်းစားဆင်ခြင်မိကြပါ၏လော4အကယ်၍မိမိတို့ကိုယ်တိုင်ဆင်ခြင်ဆုံးဖြတ်ရန်မတတ်နိုင်ခဲ့လျင်လဲမိမိတို့ဤနိပြတ်စရာအားကိုင်းညီပါသည်ဟုတဘောကြကျင့်နှံ့လောက်အောင်ရှင်းလင်းပြောပြဖို့တောင်းပန်ရန်တိုက်တွန်းအပ်ပါသည်လူရင်းအချုပ်၌တမထအလုံများတွင်ဝိရိယနှင့်တမာတိတို့ဖြင့်ကိစ္စပြီးနိုင်တော်လဲနိဗ္ဗာန်ရောက်ကြောင်းဖြစ်သည့်ဝိပဒနာအလုံးဟူဒီမှာတမာသင်္ကပ္ပမဲ့ခင်နှင့်ဓမ္မဝိဇ္ဇယတန်ဖိုးစဉ်တို့ကိုအလေးမပေးဘဲအောင်မြင်ဖို့ခဲရင်ကြောင့်ထပ်လောင်း၍တတိပေးလိုက်ရပါတည်း